ဂါဇာမှာအပြစ်ရရေးသဘောတူညီချက်တရရဖို့ကြိုးစားနေချိန်မှာပဲအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ရဲ့အရှိလေပိုင်းဆိုင်ရာအထူးသံတမန်စတီဗ်ဝစ်ကော့ဖ်ဟာအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူနဲ့စနေနေ့မှာတွေ့ဆုံခဲ့ပါတယ်။ဝစ်ကော့ဖ်ဟာတောက်ကြနေ့ကလည်းဒိုဟာကိုသွားပြီးခတ်တာဝန်ကြီးချုပ်ရှိတ်မိုဟာမက်အဗ်ဒူရာမန်အယ်တန်နီနဲ့တွေ့ဆုံခဲ့ပါတယ်။အီဂျစ်နဲ့ကတ်တာကဆေးဆက်ပေးနေသူတွေဟာမကြာမီစစ်ပွဲအဆုံးသတ်နိုင်ဖို့အတွက်အမေရိကန်အနေနဲ့တရားမျှတတဲ့သဘောတူညီချက်ရဖို့ဆက်လက်လှုံ့ဆော်မဲ့အာမခံချက်ကိုဝစ်ကော့ဖ်စီကနေရရှိထားတယ်လို့အီဂျစ်လူမျိုးရေးသတင်းရင်းမြစ်တွေကပြောပါတယ်။ဒီပြိုင်တည်းမှာပဲဂါဇာမှာအစ္စရေးနဲ့ဟာမတ်စ်ကြားသဘောတူညီချက်တစ်ခုရနိုင်ဖို့အီဂျစ်ကတ်တာနဲ့အမေရိကန်တို့ကဂျာဝင်ဆစ်ဆက်ပေးနေတာမှာတဆင့်ဂျာကန်ပြောဆိုဆွေးနွေးမှုတွေကတိုးတက်မှုတချို့ရှိနေကြောင်းလဲအစ္စရေးအရာရှိတူကစနေနေ့အစောပိုင်းမှာပြောပါရယ်။ဒါပေမဲ့တစ်ဖက်မှာလည်းဂါဇာမှာတိုက်ခိုက်မှုတွေဆက်ဖြစ်နေပြီးမြောက်ပိုင်းကဂျဘာလီယာမှာဒုက္ခသည်တွေခိုးလွန်ရာစာသင်ကျောင်းဟောင်းတစ်ခုကိုအစ္စရေးလေကြောင်းတိုက်ခိုက်မှုအတွင်းအမျိုးသမီး2ဦးနဲ့ကလေး2ဦးပါဝင်လူ10ဦးသေဆုံးခဲ့ကြောင်းပါလက်စတိုင်းဘက်ကစနေနေ့မှာထုတ်ပြန်ထားပါရယ်။